NRA အစိုးရလက်ထက်မှာစာပေလွတ်လပ်ခွင့်ရှိလာပြီဖြစ်တဲ့အတွက်ဒါကိုအခြေခံပြီးနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးအတွက်ဝိုင်းဝန်းတည်ဆောက်ကြဖို့သမ္မတဦးထင်ကျော်ကတိုက်တွန်းလိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပတဲ့ Nobel မြန်မာစာပေပွဲတော်ဖွင့်ပွဲအခမ်းအနားမင်ခွန်းမှာသမ္မတဦးထင်ကျော်ကမြန်မာနိုင်ငံမှာရတစာပေကောင်းတွေပေါ်ထွက်လာရေးအတွက်လွတ်လပ်စွာယုံကြည်ခွင့်စိတ်ကူးဖော်ထုတ်ခွင့်တွေရှိဖို့အရေးကြီးတဲ့အကြောင်းကိုလည်းပြောကြားခဲ့တာပါ။မတ်ရင်ချင်းနိုင်ငံပြောပြပါမယ်ရှင်။
တတိယအကြိမ်မြောက်နိုဘယ်မြန်မာစာပေပွဲတော်ကိုရတစာပေကောင်းစဉ်နဲ့ကျင်းပခဲ့တာဖြစ်ပါတယ်။ရတစာပေကောင်းတွေကိုဖဲ့ရတဲ့အခါမှာပဝင်းကျင်ကိုတတိပြုမိလာပြီးကိုနှုတ်နှလုံးသုံးပါးကိုစင်ကျင်တက်လာသလိုအများအကျိုးစီးပွားအတွက်လည်းကြည်တက်မြင်တက်လာပြီးဂရုဏာဖြစ်တက်လာတယ်လို့သမရဦးထင်ကျော်ကစာပေပွဲတော်ဖွင့်ပွဲအခမ်းအနားမိန့်ခွန်းမှာပြောသွားပါတယ်။သူ့အနေနဲ့စာပေလွတ်လပ်ခွင့်အရေးကြီးကြောင်းယုံကြည်ထားတယ်လို့သူတို့အစိုးရလက်ထက်မှာစာပေလွတ်လပ်ခွင့်ရှိလာနေပြီးဒါကိုတိုင်းပြည်တိုးတက်ရေးအတွက်အသုံးချဖို့သမရကအခုလိုပြောဆိုခဲ့ပါတယ်
။ဒီနေရာမှာစိတ်ကောင်းရှိမှစာအောင်ထွက်တယ်။စိတ်လာကောင်းရှိမှစာကောင်းထွက်တယ်ဆိုတဲ့စကားအတိုင်းစာရေးဆရာတို့ရဲ့စေတနာအလိုအရေးကြီးပါတယ်။ဒါပြင်စေကူညာတဲ့ဗန်ဒီနိုင်စွာကလည်းအလိုအရေးကြီးပါတယ်။အဲ့ဒီစိတ်ကူးညံတဲ့ဗန်ဒီနိုင်စွာဟာစာပေလွတ်လပ်ခွင့်ဆိုတဲ့အခြေခံအကျဆုံးဖြစ်တဲ့ဘယ်သူလူတယောက်ကိုမှမထိခိုက်တဲ့လူတကူချူးလူတကူချင်းစီရဲ့လွတ်လပ်စာယုံလွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာစိတ်ကူးခွင့်လွတ်လပ်စွာပေါ်ထုတ်ခွင့်လို့ရှိဖို့ဟာအရေးပါဆုံးဖြစ်တယ်လို့လည်းကျွန်တော်တို့အမြင်ယုံကြည်ခဲ့ပါတယ်
စာရေးဆရာတွေအနေနဲ့သူတို့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ဖန်တီးခွင့်ရတဲ့အခါမှာရတပိုင်းအရာလဲပိုးပြီးပေါ်လွင်လာတယ်လို့ကိုရိုင်းရတစာပေရေးသားနေတဲ့စာရေးဆရာမမင်းငင်းကပြောပါတယ်
ကျမစာအုပ်အတင်နှုတ်ထွက်ခဲ့တယ်ပေါ့နော်ဒီအစိုးရပြောင်းပြီးတော့မှဒီစာအုပ်နှုတ်ထွက်ခဲ့တာမှာတော့ကျမလွတ်လွတ်လပ်လပ်ရေးခွင့်ရခဲ့ပါတယ်ကျမရဲ့ပထမဆုံးပြန်ထွက်တဲ့လုံချင်းဆိုရင်ဒီမြန်မာနိုင်ငံမှာပထမဆုံးပြန်ထွက်တဲ့လုံချင်းဆိုရင်2013ခုနှစ်တုန်းကထွက်ခဲ့တာဆိုရင်ဒါကျမရဲ့ဒီ1988ရေးခွင့်နေပါပါတယ်ကျမဖြတ်တန်းခဲ့တဲ့တက္ကသိုလ်ဆရာမဘဝမှာရှိကျုံခဲ့ရတဲ့ဟိုအချင်းချက်တွေပါတယ်ပေါ့နော်အဲ့ဒါတွေအားလုံးကျမလွတ်လွတ်လပ်ဟိုရေးခွင့်ရခဲ့တယ်ဆိုတော့ဟိုထိုက်တင်တဲ့လောက်လွတ်လပ်မှုရှိနေပြီလို့တော့ပြောလို့ရပါတယ်။ရသစာပေနဲ့ပတ်သက်လို့ကတော့စိတ်ခံစားချက်အရာပဲဖြစ်ဖြစ်အချက်အလက်အရာပဲဖြစ်ဖြစ်လွတ်လပ်လပ်ရေးခွင့်ရှိတယ်ဆိုရင်တော့စာရေးသူနဲ့စာဖတ်သူရဲ့ကြားထဲမှာရှိတဲ့ဟိုဆက်သွယ်မှုကပါဟိုပို့ပြီးတော့လွတ်လပ်လပ်ပုံမှန်လေးလေးရှိတာပေါ့နော်။
နိုင်ငံတကာမှာစာပေအဆင့်တန်းမြန်မာမှပြည်သူတွေရဲ့အသိဉာဏ်မြန်မာမှဖြစ်ပြီးအသိဉာဏ်မြန်မာမှနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းမှုကိုရမှာဖြစ်တယ်လို့သမရဦးထင်ကျော်ကသူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်
။နိုင်ငံတကာနိုင်ငံနဲ့လူမျိုးတစ်မျိုးအတွက်စာပေအဆင့်တန်းမြန်မာတယ်ဆိုတာနိုင်ငံနဲ့လူမျိုးအတွက်အသိဉာဏ်ပညာမြန်မာတာပဲဖြစ်ပါတယ်။အသိဉာဏ်ပညာမြန်မာတဲ့နိုင်ငံသားတို့ရှိမှသာလျှင်အဲ့ဒီနိုင်ငံဟာတိုးတက်ဖွံ့ဖြိုးမယ်ငြိမ်းချမ်းမယ်ဆိုတာအမှန်တရားတရားဖြစ်ပါတယ်။
လက်ရှိမြန်မာစာပေအဆင့်တန်းနဲ့ပတ်သက်လို့စာရေးဆရာမမင်းငင်းရဲ့အမြင်ကတော့
တပနာကြီးပြောတာမှန်ပါတယ်စာပေရတာဒါရင်ကျင်းမှုလေဥဆောင်လေဆိုတာမျိုးကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီမြန်မာနိုင်ငံရဲ့တပနာကြီးကလည်းအင်တန်စာဖတ်တဲ့မိသားစုတွေကဆင့်သက်လာပြီးသူကိုယ်တိုင်ကစာရေးဆရာဘူးနော်အဲ့ဒီခါကျတော့ဒါငင်းဆရာမရှိပါဘူးဒီလူမျိုးအရာရောတိုင်းပြည်အရာရောစာပေရအများကြီးဥဆောင်နေတယ်ဆိုတာကိုဒါကျမတို့ကယုံယုံကြည်ကြည်ကိုလက်ခံပါတယ်ဒါပေမဲ့တကယ်တမ်းကတော့ဟိုလူတွေအားလုံးကစာရေးဆရာတွေလွတ်လွတ်လပ်လပ်ဖန်တီးထားတဲ့အမှုပညာတွေကိုခံစားတဲ့နေရာမှာဒီစာရေးဆရာကဘာကိုပေးတယ်လဲဆိုရယ် message ကိုတကယ်ရသလားပေါ့နော်အဲ့ဒီအပေါ်မှာမူတည်နေပြီးတော့စာရေးဆရာတွေကလည်းဒီကမ္ဘာကိုရင်ပေါင်တန်းနိုင်တဲ့အသိပညာတွေပေးနေရလားခံစားချက်တွေပေးနေသလားဆိုတော့မူတည်ပါတယ်ကျမထင်တာတော့မြန်မာစာပေအစ်စ်အတန်းကတော့ဟိုဘယ်တော့မှမညံ့ခဲ့ဘူးလို့ထင်ပါတယ်ဘာလို့လဲဆိုတော့စာရေးဆရာကောင်းတွေရှိခဲ့တယ်စာအုပ်ကောင်းကောင်းတွေရှိခဲ့တယ်
နိုဘယ်မြန်မာစာပေပွဲတော်ကိုစာပေနဲ့ငြိမ်းချမ်းရေးကောင်းစဉ်နဲ့2015ခုနှစ်ကစတင်ကျင်းပခဲ့ပြီး2016ခုနှစ်မှာကလေးစာပေဖွံ့ဖြိုးတိုးတက်ရေးကောင်းစဉ်နဲ့ကျင်းပခဲ့တာဖြစ်ပါတယ်ရှင်